တော်ရရှိမြခင်ဗျာခရိယဆိုပေမဲ့ဘုရားရှင်ကိုတည်င့ကြောက်ခိုက်မိရင်အတွေ့အခေါ်ယူဆတွေမျောမြင်မှုတွေကလည်းတည်င့ဖောက်ပြန်သွားကြပါတော့တယ်ကြပြောင်းကြပြန်တွေဖြစ်ကုန်ကြပါတော့တယ်အဖဘုရားသခင်လှုပ်ချင်ရလှုပ်တော်မူပါငါတို့ဘက်ကတော့ဒီလူဘဝမှာပျော်ပျော်နေသေးခဲ့ပဲဟေဆိုတဲ့မိုက်မိုက်မဲမဲအတွေ့အခေါ်ယူဆတွေဝင်ယုံမကအဲ့ဒီအတိုင်းဆိုးဆိုးမိုက်မိုက်ပြုမှုနေထိုင်ကြပါတော့တယ်အဲ့ဒီလိုဖြစ်ရတဲ့လူတယောက်အကြောင်းကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှဖြစ်တဲ့ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကယောနာဝတ္ထုအခန်းကြီး2အခန်းငယ်3ကနေအခန်းငယ်10အထိမှတွေ့ရပါတယ်အချိန်မီနောင်တတောင်ဝေကရလို့တေးရွာပြန်ဖြစ်ခဲ့ရသူတယောက်ကြောင့်ဖော်ပြထားတဲ့ယောနာဝတ္ထုအခန်းကြီး2အခန်းငယ်3ကနေအခန်းငယ်10အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်တင်ပြမှဖြစ်ပါတယ်
ငါဤဝန်တဲမှနေစဉ်တွင်ယောနာသည်မိမိဖျားသခင်ထာဝရဖျားကိုဆုတောင်းသောစကားဟုမူကားငါသည်ဒုက္ခဆင်းရဲကိုခံရသောကြောင့်ထာဝရဖျားကိုဟစ်ခေါ်၍ငါစကားကိုကြားတော်မူ၏မရဏနိုင်ငံဤဝန်တဲကဟစ်ခေါ်သောစကားသံကိုနားထောင်တော်မူ၏အဲ့ဒီလိုအစချီးပေးခဲ့တဲ့ယောနာဝတ္ထုအခန်းကြီး2သင်ခန်းစာရဲ့ဤဒန်းပိုင်းမှာကတော့ယောနာဆိုတဲ့ပရောဖက်ကြီးရဲ့အခုဆုတောင်းခြင်းဟာအီယာမငါကြီးတကောင်ကဆက်ခနဲ့ဟတ်လိုက်ပြီဆိုတာနဲ့အထိတ်တလန့်နဲ့ဆူတောင်းခဲ့ခြင်းဖြစ်လိမ့်မယ်အခုလိုစီကာပတ်ကုံးသူပြန်လဲဖို့ပြတာဟာဒီငါကြီးရဲ့ပိုက်ထဲကနောက်ဆုံးလွတ်မြောက်လာပြီးတော့နောက်ပိုင်းအတော်ကြာမှပြန်လဲမှတ်တမ်းတင်ခြင်းသာဖြစ်တဲ့အတွက်ကြောင့်တကယ်တကယ်ဆူတောင်းခြင်းတုံးကဆိုရင်တရက်တောင်မှပို့ပြီးတော့အထိတ်တလန့်နိုင်ကောင်းနိုင်ခဲ့လိမ့်မယ်ပို့ပြီးတော့ပြေဝစုံနေကောင်းစုံနေခဲ့လိမ့်အောင်မယ်ဆိုတဲ့အတွေ့အခေါ်တို့နဲ့ကျွန်တော်ရှင်းလင်းတင်ပြပေးခဲ့ပြီးဖြစ်ပါတယ်ဟုတ်ပါတယ်တော်တရှင်မိတ်ဆွေအပေါင်းတို့မနေ့ကပြီးခဲ့တဲ့သင်ခန်းစာတွေဟာအမှန်ကတော့ယောနာဝတ္ထုပေါ်မှာမူတည်ပြီးတော့အယူအဆရေးရာတို့နဲ့ပဲအချိန်ကုန်ခဲ့ရတဲ့သင်ခန်းစာသာဖြစ်ခဲ့ပါလေမှန်ပါလေအဖဖျားသခင်ရဲ့အကျွင့်မဲ့သောစီရင်ပိုင်သောတကူအာနာနဲ့အညီယောနာဆိုတဲ့ပုဂ္ဂိုလ်ကြီးဟာဖျားသခင်စီကနေလွတ်ပြီးဟဲ့ကျွတ်ပြီးဟဲ့ဆိုပြီးတော့ထွက်ပြေးခဲ့သူမြေရေပင်လေကြီးကိုဖြတ်ပြီးတော့တာရှုမြို့ဆိုတဲ့စပိန်ကမ်းရိုးတန်းအဆက်ကမြို့တော်စီတစ်ခုစီအထိပြေးခဲ့တဲ့သူအချိန်နေများအဲ့ဒီမှာဆက်ပြီးတော့မဟန်သေးဘူးဆိုရင်ဥရောပတိုက်ကြီးအတွင်ပိုင်းတဲ့အထိဆက်ပြီးပြေးအောင်မဟဲဆိုတဲ့အကြံရှိကောင်းရှိခဲ့လိမ့်မယ်ဒါပေမဲ့မရဏနိုင်ငံ၌အိယာကိုခင်းရင်လည်းမလွတ်နနဲ့အတောင်တိုးနဲ့သမုတ်တရားအစွန်းကိုပြေးရင်လည်းလွတ်မှာမဟုတ်ဘူးဆိုတဲ့ဆာလံပီချင်းတဲ့ကအတိုင်ဘယ်လိုလုပ်ပြီးတော့ဒီယောနလွတ်နိုင်မှာတုံးလေပြင်းမုန်တိုင်းကြီးကိုအဖဖျားသခင်ဟော်ဟော်တိုင်တိုင်းကြာစီတယ်။တရခန့်ယောနာဆိုတဲ့လူကိုမိစီတယ်။ဖျားသခင်ရဲ့ပရောဖက်ကြီးလုံနေပြီးတော့ဖျားသခင်ခိုင်းတာကိုမလုတ်ချင်ပဲထွက်ပြေးမိခဲ့တဲ့အတွက်အခုလိုဒုက္ခရောက်စေတယ်ဆိုပြီးတော့သင်းပေါ်ပေါ်မှာအမှန်အတိုင်းယင်ဖွင့်သက်သေခံရင်းနေ။အဖဖျားသခင်ကိုမသိသေးမယုံကြည်သေးတဲ့အခြားဖျားသောဖျားတို့ကိုကိုးကွယ်တဲ့လူတို့ရှိမှသက်သေခံစေခဲ့တယ်။ပြီးတော့မှကျွန်တော်ကိုပင်လေတဲ့ပဲပြစ်ချကြပါတော့ခမညာ။ခမရတို့ဘေးလွတ်သွားကြပါလိမ့်မယ်ဒီမုန်တိုင်းဟာကျွန်တော်ကြောင့်ပါဆိုပြီးတော့ယောနာကိုတိုင်းဟာအဲ့ဒီသင်းမောကလူတွေအကုန်လုံးကိုတောင်းဆိုလာရတယ်ဒါပေမဲ့ယောနာကိုကိုွယ်တဲ့အသက်ရှင်တော်မူသောအဖဖျားသခင်ကိုကြောက်ရွံ့နေတဲ့လူတွေဟာအဲ့ဒီယောနာဆိုတဲ့ပုဂ္ဂိုလ်နောက်မှာရှိနေတဲ့အဖဖျားသခင်ဟာတကိုးတလောက်ကြီးမားတာဆိုတော့ဖြစ်မှာဖြစ်ပါမလားငါတို့သူခိုင်းတဲ့အတိုင်းရေတဲ့ပြစ်ချရင်ငါတို့များအပြစ်သင့်နေမလားဆိုပြီးတော့ပြစ်ချဖို့ခြိတုံခြတုံဖြစ်နေစေမှာအဖဖျားသခင်ဟာလေပြင်းမုန်တိုင်းနဲ့လှိုင်းတပိုးကိုနည်းနည်းထပ်ပြီးတော့လေအရှိန်လဲမြင့်လိုက်ရောဘယ်သူမှမတတ်နိုင်တော့ဘူးအကုန်လုံးလန့်ဖြန့်ပြီးတော့ဒီတရခန်းဒီဂျိုကောင်ဖြစ်တဲ့ယောနာကိုပင်လေတဲ့ကိုမလွှဲမရှောင်သာအောင်ပြစ်ချလိုက်ရတော့တာပါပဲအဲ့ဒီတော့မှပဲလှိုင်းတပိုးတို့ငြင်းချမ်းသွားပါပြီသင်္ဘောကြီးဟာအေးအေးဆေးဆေးဖြစ်သွားပါပြီပင်လေလှိုင်းတွေငြင်းသွားပါပြီဒါပေမဲ့မငြင်းချမ်းတာကတော့ယောနာပဲဖျားသခင်ကဆေလွတ်ခံထားလိုက်တဲ့ဝေလငါးကြီးတကောင်ဟာဘွားကနေပေါ်လာပြီးတော့သူ့ကိုဇွက်ခနဲ့မြူချရတယ်။အဲ့ဒီမှာတဲ့လူသားတို့ထုံးစံအတိုင်းအခြေအနေမဟန်ဘူးဆိုတာလည်းသိရော။သူ့ကိုကိုွယ်တဲ့ဖျားသခင်သူ့ကိုပရောဖက်တာဝန်နဲ့အစဉ်တစိုက်အသုံးပြုတော်မူခဲ့တဲ့အဖဖျားသခင်ကိုမျက်စိစုံမိတ်ပြီးတော့ဆူတောင်းပြီးတော့အဲ့ဒီငါးပါးစပ်ထဲရောက်သွားခဲ့တော့တာပဲဆိုတာကိုကျွန်တော်အနေနဲ့စဉ်းစားနားလည်နိုင်အောင်ဖော်ပြပေးခဲ့ပြီးပါပြီ။မိတ်ဆွေအပေါင်းတို့အရေးကြုံရင်သက်လုံကောင်းရမယ်ဆိုတဲ့ဆိုရိုးစကားရှိပါလေ။အဲ့ဒီစကားအတိုင်းလည်းပဲကိုခံပညာတွေသင်ကြတာ၊အားကစားတွေလေ့ကျင့်ကြတာ၊အာဟာရပြည့်မြအောင်စားသောက်ကြတာ၊ကျန်းမာရေးနဲ့ညီညွတ်အောင်ကြိုးစားပြီးတော့ကျင့်ကြံပြုမှုကြတာ၊မနေ့စောစောထပြီးတော့လမ်းလျှောက်ကြတာ၊အားစေးတွေမှီဝဲတာ။စသည်စသဖြင့်အမျိုးမျိုးကိုခံပညာကောင်းအောင် သက်လုံကောင်းအောင်လူသားဟာလေ့ကျင့်ရတာဟာထုံးစံပါပဲ။ဒါပေမဲ့ဘယ်သက်လုံကမှမတတ်နိုင်တဲ့အရေးတွေသက်ရောက်ရာအန္တရာယ်တွေဆိုတာဟာလူအသက်တာလူလောကကြီးမှာအများကြီးပဲဆိုတာကိုလည်းဘယ်သူမှမငြင်းနိုင်ပါဘူး။အခုဆိုရင်အဖဖခင်သခင်ကဆေလွှတ်လိုက်တဲ့ငါးကြီးနော်။ကျွန်တော်မနေ့ကပြောခဲ့တဲ့သွားမရှိတဲ့ဝေလငါးမျိုး။ Balanoptera musculus ဆိုတဲ့ဟာမျိုးဆိုပါတော့ပေတရာလောက်ရှိတဲ့ပါဇက်ကြီးဟလာရင်လဲ၁၂ပေကျဲတဲ့အဲ့ရာကြီးကသူ့ကိုခဲပြီဆိုပါစို့ဘယ်လိုသက်လုံမျိုးနဲ့သူကသွားပြီးတော့ကာကွယ်မှာတုံးအဲ့ဒီပါဇက်ပေါက်၁၂ပေကြီးကိုသွားပြီးတော့လက်နဲ့ထောက်မယ်ဆိုပါတော့ခုံဆွားခုံဆွားနဲ့လှုပ်လှုပ်တောင်မှမိပွဲမရှိဘူးရှိသည့်တိုင်အောင်လဲဟိုကပြန်ပိတ်လိုက်တာနဲ့တခါတည်းဂျွတ်ဆိုပြီးတော့ခါကျုပ်သွားမှာပေါ့အဲ့ဒီတော့သက်လုံပို့ပြီးတော့ကောင်းကျင်ရင်ဟထားတဲ့အဲ့ဒီအပေါက်သေးကိုရှော့နဲ့အလိုက်သွင်းဝင်သွားရုံပဲရှိတယ်ဆိုတာရှင်းနေပါလေကျွန်တော်ပြောခဲ့တယ်လို့သိပ်ပံမှတ်တမ်းများအရာအဲ့ဒီငါးကြီးတွေကအန်ထုတ်မယ်ဆိုရင်မသိမရှင်းကလေးပြန်ထွက်လာနိုင်တယ်ဆိုတဲ့မျော်လင့်ချက်ကလေးမစို့မပို့ကလည်းရှိနေတယ်မဟုတ်ဘူးလားအခုဆိုရင်ကျွန်တော်တို့ရဲ့ဇက်လိုက်ကြီးပရောဖက်ကြီးယောနာဖျားသခင်စီကနေကိုလွတ်ယုံပြီးတော့ပြေးထွက်လာတဲ့ယောနာတရားအဲ့ဒီအတိုင်းပဲသွားပဲဟဲ့ဆိုတာကိုသိတယ်ဖျားသခင်ပရောဖက်ဘဝအတွေ့အကြုံနောင်တစိတ်တွေရှိနေတယ်ပြီးတော့ခမရနေဗျာဒါလို့ကြည့်အသက်ရှင်တော်မူသောအဖဖျားသခင်ရဲ့လူတယောက်လုံးလှုပ်နေပြီးတော့ဘာကြောင့်များဒီလိုမတော်တရော်တွေလှုပ်ချင်ရတာလဲဆိုပြီးတော့မယုံကြည်သူတွေကဝိုင်းပြီးတော့အမေးခံရလို့လေစိတ်ကလည်းထိခိုက်နေလေတော့ယုံကြည်ခြင်းခွန်အားကလေးနဲ့ပဲဖျားသခင်အလိုတော်ပါပဲလीဆိုတဲ့သဘောနဲ့ဖြစ်ချင်ရဖြစ်အဲ့ဒီငါအမျိုးကိုပဲလက်မြောက်ပြီးခံလိုက်ရတဲ့အချိန်ဖြစ်နေပါလေ။ gain ဒီကနေ့အဖို့ကတော့ဒီကျမ်းစာအတိုင်းခရီးဆက်နိုင်ဖို့ရန်ယောနာဝတ္ထုအခန်းကြီး2ရဲ့အငယ်3ကိုအငယ်နှစ်နဲ့ပူးတွဲပြီးတော့ဆက်လက်တင်ပြပါရစေ။ငါသည်ဒုက္ခဆင်းရဲကိုခံရသောကြောင့်ထာဝရဘုရားကိုဟစ်ခေါ်၍ငါစကားကိုကြားတော်မူ၏။မရဏနိုင်ငံ၏ဝန်တဲကဟစ်ခေါ်သောစကားသံကိုနားထောင်တော်မူ၏။ကိုတော်သည်အကျွန်ုပ်ကိုနည်းနည်းသောအရာသမုတ်တရားအလေကျက်သေးသို့ချပစ်တော်မူသဖြင့်ပင်လေရည်သည်ဝမ်း၍လှိုင်းတပိုးတော်ရှိသမျှတို့သည်လွှမ်းမွန်းကြပါ၏။ငါဆိုတာကပင်လေသေးနေတာ။ဒီပင်လေသမုတ်တရားကြီးကိုအရင်တည်ပြီးအသက်ရှင်နေတဲ့တတ္တဝါသူ့ရဲ့ sinus လို့ခေါ်တဲ့နှာခေါင်းအထက်လေအုံလိုနေရာမျိုးကသာလူအဖို့စိတ်အချရာဆုံးဝန်ကောင်းတဲ့မှာကျတော့အစာအဖြစ်ဝင်သွားကြတဲ့ကအခြားအစာအသောက်ဖြစ်တဲ့ရေမော်ရီငားအသေးစားတွေပဇွန်ကြီးတွေလိုအကောင်မျိုးတွေနဲ့ရေတွေပါမှာဟာအသေးချပါပဲငားစားသမျှတခြားသောအစာအသောက်တွေနဲ့ရော့ထွေးနေမှာပေါ့ပြီးတော့ဒီနေရာမှာစဉ်းစားမိဖို့ကတော့ငားကမမြိုဘူးဆိုရင်လေပင်လေအောက်ကိုယောနာရောက်ကိုရောက်ပြီးတော့သေကိုသေရမယ်ဘွာစိတ်တက်တွေကြနေရတဲ့လူသေမထူးနေမထူးမလို့အကုန်လုံးကိုစိတ်လျှော့ထားတဲ့လူတနည်းအားဖြင့်ချိနဲ့အားပြော့နေတဲ့ယောနာပေါ့ဘယ်လိုပဲဖြစ်ဖြစ်အလွန်ကောင်းတဲ့အသည့်တရားတစ်ခုရှိနေခြင်းပဲလို့ကျွန်တော်ဆိုချင်ပါ रे အပပါကျုပ်ကတော့လူတွေကပြစ်ချလို့သေတော့မပြားလို့ तू မပြောဘူးနော်ကိုတော်သည်အကျွန်ုပ်ကိုနဲ့နဲသောအရက်ဖြစ်တဲ့သမုတ်တရားတဲ့ကိုချပြစ်တော်မူပါပြီတဲ့ဟုတ်ပါ रे ဒီလေပြင်းမုန်တိုင်းကြီးဆင်လာကြတဲ့ကသူမျက်ခုံးစပြီးတော့လှုပ်ခဲ့ပြီးပြီ။သဘောစပြီးတော့ပောက်ခဲ့ပြီးပြီ။ဒါကြောင့်လဲကို့အခြေအနေကိုကိုသိလို့မကြောက်တရားနဲ့စိတ်ကိုလှည့်စားပြီးတော့သူများတွေကအကုန်လုံးဝရုံးသုံးကားတွေဖြစ်နေတဲ့အချိန်၊ရှိသမျှပစ္စည်းတွေအကုန်လုံးကိုပစ်ချနေတဲ့အချိန်၊ကဲပါယူပါတစားစားဖြစ်နေတဲ့အချိန်မှာသင်္ဘောဝန်တဲ့ကိုဝင်ပြီးတော့ခွေနေခဲ့တယ်ဆိုတာကိုလဲကျွန်တော်တို့ပြီးခဲ့တဲ့သင်ခန်းစာမှာတွေ့ရပြီးပြီမဟုတ်ဘူးလား။အကုန်လုံးကိုစိတ်လျှော့ထားတဲ့သဘောပဲ။အခန်းကြီးတည့်ရဲ့အငယ်၄နဲ့၅မှာတော့မိတ်ဆွေတို့ပြန်ကြည့်ပါ။ထာဝရဘုရားသည်လေပြင်းစွာသောလေကိုပင်လယ်အပေါ်သို့ဆေးလွှတ်တော်မူသဖြင့်ပင်လယ်၌ကြီးစွာသောမိုးသက်မုန်တိုင်းဖြစ်၍သင်္ဘောသည်ပြက်လူသောလက္ခဏာရှိ၏။ထိုအခါသင်္ဘောသားတို့သည်ကြောက်ရွံ့၍အသီးအသီးမိမိတို့ဘုရားကိုအဟစ်ကြ၏။သင်္ဘောပေါ့စီခြင်းဟာဝန်များကိုလည်းပင်လယ်တဲသို့ပစ်ချကြ၏။ယောနာမူကားသင်္ဘောဝန်တဲသို့ဆင်း၍အိပ်ပျော်လျက်နေ၏တဲ့။တနည်းအားဖြင့်ပြောရမယ်ဆိုရင်တော့နော်သေမဲ့အတူတူတော့မထူးဘူးဟေမသေခင်အဝအိတ်မယ်ဆိုတဲ့သဘောပဲလို့ကျွန်တော်တို့တွက်ပါလေတသက်လုံးပဲတုန်းကမှဘုရားသခင်ကိုလက်မခံခဲ့တဲ့ရုပ်ဝါဒီကြီးတယောက်ကိုကျွန်တော်တွေ့ဘူးပါလေကျွန်တော်နဲ့တွေ့တဲ့အခါတိုင်းမှာကျွန်တော်ကိုဘာသာရေးလူကြောင်အစွန်းရောက်တယောက်လို့ तू အထီကပားကြီးကပားပြောတတ်တယ် तू ကတော့တသက်လုံးမကောင်းတာတွေအကုန်လုတ်ခဲ့ဘူးတဲ့အကြောင်းတွေကိုအရသာခံပြီးတော့ပြန်ပြန်ပြောတတ်ပါလေဒါရီအတွက်လဲဘာမှနောင်တရစီရမလိုဘူးဆိုတာကိုပြောယုံတင်မကသေးပါဘူးနော်သူသိမ့်မကြမ်းမာတဲ့အကြောင်းနဲ့သေမာများကိုအရှင်ကြီးမဆိုင်ဘူးဟေဘယ်နှခါသေသေးသေရမယ့်ကိစ္စများကြောက်ကိုမကြောက်ဘူးဆိုတာမျိုးကျွန်တော်ကိုပြောတာကိုကျွန်တော်မကြခဏကြုံရပါလေ အခုယောနာကတော့အဲ့ဒီလိုဖျားမကြောက်တရားမကြောက်သမားတော့မဟုတ်ပါဘူးဒါပေမဲ့ဖျားသခင်ကိုတရင်ကကြောခိုင်းလိုက်တာနဲ့တွေးခေါ်မျှော်မြင်မှုတို့ကလည်းတရင်ကဖောက်ပြန်သွားရခြင်းပဲကြပြောင်းကြပြန်ဖြစ်သွားရခြင်းပဲအနတ္တဝါဒီသမားကြီးဖြစ်သွားခဲ့ရတဲ့ရှောလမုန်ရဲ့အနတ္တတရားကိုမိတ်ဆွေတို့မှတ်မိကြတယ်မဟုတ်ဘူးလားသေမဲ့အတူတူပြက်ကိုပြက်စီးမဲ့ဘဝမှာပျော်ပျော်ကြီးပဲနေပြီးတော့ပျော်ပျော်ကြီးပဲသေပြလိုက်အဲ့ဒါဟာအကောင်းဆုံးတဲ့ဒါကိုတေသနာကျမ်းအခန်းကြီး၈အငယ်၁၄မှ၁၈မှာကျွန်တော်တို့ပြန်ပြီးတော့တွေ့နိုင်ပါတယ်မြေကြီးပေါ်မှာဖြစ်တတ်သောအနတ္တအမှုတပါဟုမူကအတ္တမလူပြုသောအမှုကြောင့်ခံတိုက်သည့်အတိုင်းဖြောင့်မတ်သောသူအချို့တို့သည်အပြစ်ကိုခံရကြ၏ထိုနည်းတူဖြောင့်မတ်သောသူပြုသောအမှုကြောင့်ခံတိုက်သည့်အတိုင်းအတ္တမလူအချို့တို့သည်အကျိုးကိုခံရကြ၏ထိုအမှုအရာသည်လည်းအနတ္တဖြစ်သည်ဟုငါသဘောရှိ၏အတိတ်ပဲကတော့လူတယောက်ကောင်းကောင်းမကောင်းကောင်းဘာမှမထူဘူးကောင်းတဲ့လူကြောင့်လည်းမကောင်းတဲ့လူဒုက္ခရောက်ခြင်းရောက်တယ်မကောင်းတဲ့လူကြောင့်လည်းကောင်းတဲ့လူဒုက္ခရောက်ခြင်းရောက်တယ်အဲ့ဒါအနတ္တတရားလူဘဝမှာဘာမှမထူဘူးကောင်းလေဒီတိုင်းပဲမကောင်းလေဒီတိုင်းပဲဆိုတဲ့အတိတ်ပဲပဲတခါဆက်ပြီးတော့ရှောလမုန်မင်းကြီးဖော်ပြလိုက်တာရှိပါသေးတယ်ထို့အခါပျော်မွေ့ခြင်းအမှုကိုငါချီးမွမ်း၏အကြောင်းမူကားလူသည်နေအောက်မှစားသောက်ခြင်းပျော်မွေ့ခြင်းအမှုတဲ့သာ၍ကောင်းသောအမှုမရှိနေအောက်မှဘုရားသခင်ပေးသနာတော်မူသောအသက်ကာလ၌ကြိုးစားအားထုတ်၍ရသောအကျိုးတို့တွင်ထိုအကျိုးကိုသာအမြဲခံရ၏လူအချို့တို့သည်တနေ့နှင့်တညာလုံးမအိပ်ဖဲနေတတ်ကြသည်ဖြစ်၍ပညာတရားကိုသိခြင်းငှာ၎င်းမြေကြီးပေါ်မှာပြုသောအမှုများကိုကြည့်ရှုခြင်းဟာ၎င်းငါသည်ကိုယ်နှလုံးကိုနှိုးဆော်၏ဘုရားသခင်ပြုတော်မူသောအမှုအလုံးစုံတို့ကိုငါကြည့်ရှုသောအခါနေအောက်မှာပြုသောအမှုများကိုလူသည်စစ်၍မကုံနိုင်ကြိုးစား၍စစ်တော်လဲအကုန်အစင်မသိနိုင်ထို့မျှမကပညာရှိသောသူသည်ငါသိမည်ဟုကြံတော်လဲအကြံမမြောက်နိုင်ရာတဲ့အတိတ်ဘယ်ကတော့အဖဘုရားသခင်လှုပ်ချင်ရလှုပ်ဟေငါတို့လူဘက်ကပျော်ပျော်နေသေးခဲဆိုတဲ့သဘောပဲစောစောတုန်းကဖျားတရားမရှိတဲ့လူကြီးရဲ့ဖျားသခင်ကိုတောင်အသိအမှတ်မပြုတာနဲ့စာရင်တော်ယုံလောက်ပဲအဆင့်လို့ကျွန်တော်ဆိုချင်ပါ रे ဒါဟာကျွန်တော်တို့ယုံကြည်သူတွေကိုယ်တိုင်လည်းအဆင့်သတိပြုရမယ်လောကီဆန်ခြင်းတစ်မျိုးဖြစ်တယ်ရှောလမုန်မင်းကြီးတယောက်ဝိညာဉ်ခွန်အပြည့်အဝရှိခဲ့စဉ်တုန်းကအဖဖျားသခင်ကိုကြောက်ရွံ့ခြင်းသဘောသည်ပညာရှိအချုပ်အချာဖြစ်၏ထာဝရဖျားသခင်ကိုကြောက်ရွံ့ခြင်းသဘောသည်ဒုစရိုက်ကိုရှောင်ခြင်းဖြစ်၏ဆိုတာတွေ့ကိုမေ့သွားခဲ့ရှာပြီအခုတော့အနတ္တအနတ္တတစ်ချိန်လုံးအနတ္တအကြောင်းကိုပဲသူထုံမွှန်းနေပြီအသက်ရှင်တော်မူသောအဖဖျားသခင်ချထားပေးတဲ့သမာတရားလမ်းကြောင်းကိုသူမေ့လျော်ရာရောက်နေပြီကျေးဇူးတော်ကိုမျက်ွယ်ပြုခြင်းနဲ့တထေရာတဲ့တူနေပြီလို့ကျွန်တော်ပြောချင်ပါ रे ယောနာဝတ္ထုအခန်းကြီး2အငယ်4နဲ့5ထို့သောမျက်မှောက်တော်မှနှင်းထုတ်ခြင်းကိုခံရတော်လေ။တန်ရှင်သောဗိမ္မာန်တော်ကိုမျက်မှောက်ပြုမြဲပြုပါမည်ဟုအောင်းမေလျက်နေ၏။ရေတို့သည်အကျွန်ုပ်အသက်ကိုသေစေခြင်းဟာဝိုင်းသဖြင့်အကျွန်ုပ်သည်ပင်လေအလေ၌အချုပ်ခံရပါ၏။ပင်လေမျက်ပင်သည်အကျွန်ုပ်ခေါင်းကိုပေါင်းစည်းလျက်ရှိပါ၏။အထက်ပိုင်းမှတုန်းကလှိုင်းတပိုးတော်ရှိသမျှတို့ကလွှမ်းမွန်းတယ်လို့ဆိုထားပါတယ်နော်။အသက်ရှူလို့မရဘူးဆိုတဲ့သဘောပါပဲ။အခုအပိုင်းမှာကျတော့ထိုသို့မျက်မှောက်တော်မှနှင်းထုတ်ခြင်းကိုခံရသောလေ။တန်ရှင်သောဗိမှန်တော်ကိုမျက်မှောက်ပြုမြဲပြုပါမည်ဟုအောင်းမေလျက်နေ၏တဲ့။နည်းနည်းနည်းနည်းကလေးသာစဉ်းစားလိုက်ပါနော်မိတ်ဆွေ။အတိတ်ကာလကသူကျင်လည်ခဲ့ရတဲ့ဗိမှန်တော်ကြီးစီကိုသူသွားပြီးတော့စိတ်အာရုံရောက်သွားတယ်။သူမျက်မှောက်ပြုနေပါတယ်တဲ့။မိတ်ဆွေအပေါင်းတို့အဲ့ဒီလိုစကားမျိုးကိုများမိษွေတို့ရဲ့မိဘနဲ့တက်ကြီးဝါကြီးတွေကခဏခဏပြောလာရင်တော့နော်အဲ့ဒီအဖိုးကြီးတွေအဖွားကြီးတွေတွားဖို့နီးပြီဆိုတာကိုမိษွေတို့သဘောပေါက်ထားဖို့လိုပြီဟုတ်ပါတယ်မိษွေဒါဟာသေစကားပြောလိုက်တာနဲ့ဘာမှမထူပါဘူးတခါအငဲငားအရာကြည့်လိုက်မယ်ဆိုရင်ပြောခဲ့တဲ့အတိုင်ပင်လေရေမော်တွေကန်းကြီးကလက်မှုပင်တွေသင်ပေါင်းဝါပင်တွေဒါမှမဟုတ်ရင်လေငားတွေပဇွန်တွေစသဖြင့်ငားစားသမျှသောက်သမျှအရာတွေကိုယောနာလှင့်ခံနေရပြီ။ငါကြီးရဲ့ဘိုက်ထဲမှာအဲ့ဒီအစာအသောက်ပေါင်းစုံကဝင်ပြီးတော့ယောနာကိုဖိစီးနေပြီးဝင်တိုက်နေပြီဆိုတာကိုကျွန်တော်တို့သဘောပေါက်နိုင်ပါ रे ။ကျွန်တော်တို့ထင်တယ်လို့ငါကြီးရဲ့ဘိုက်ထဲမှာယောနာတယောက်အစဉ်ပြေတဲ့လက္ခဏာတစ်ချက်မှမတွေ့ရပါဘူး။ယောနာဝတ္ထုအခန်းကြီး2အငယ်6တောင်ကြီးရင်အမြစ်သို့အကျွန်ုပ်ဆင်း၍မြေကန့်လန့်ခြင်းအတွင်း၌အစဉ်အမြဲပိတ်ထားတော်လေ။အကျွန်ုပ်ဤဖျားသခင်ထားဝရဖျားကိုယ်တော်သည်အကျွန်ုပ်အသက်ကိုပျက်စီးရမှကယ်ဆယ်တော်မူလိမ့်မည်ရှင်းရှင်းကလေးပြောရရင်တော့ဘဲစားပြီးသဘောနဲ့ပဲကြည့်ကြည့်သေခြင်းကိုရည်ညွှန်းတဲ့ဝတ်ကြပါပဲ မိုက်မျိုးတရာမြေမှာကွယ်လီပြီဆိုတဲ့မြမတေးသချင်းတဲကအသံမျိုးဖြစ်ပါတယ်။ရွှေတောင်ကြီးပြိုရှာပြီဆိုတဲ့ဆွေးမြေပွဲအသံပလံလည်းဖြစ်ပါတယ်။ The earth bars was about me forever တဲ့။တနည်းအားဖြင့်ဒီတောင်ကြီးကိုငါဖြင့်မကျော်နိုင်တော့ပါဘူးဆိုတာကိုဆိုလိုခြင်းဖြစ်ပါတယ်။အကျွန်ုပ်ဤဖျားသခင်ထားဝဲရဖျားကိုယ်တော်သည်အကျွန်ုပ်အသက်ကိုဖြည့်ဆည်းရမှကဲ့တင်လိမ့်မည်တဲ့ပတ္တနာစကားပါနော်စိစိမြေမြေစဉ်းစားလိုက်မယ်ဆိုရင်ရင်းနှင်းစရာအလွန်ကောင်းလှပါလေပြည့်စည်ရလို့ခေါ်တဲ့ corruption ကနေကဲ့တင်မယ်တဲ့ death လို့ဖော်ပြတဲ့သေခြင်းနဲ့ဆင်တူတဲ့ပြည့်စည်ခြင်းဖြစ်ပါတယ်အပြစ်ဒုစရိုက်အညစ်အကြေးနဲ့လေတသဘောတည်းကြနေတာကိုတွေ့ရပါတယ်ဟုတ်ပါတယ်အဲ့ဒီရဲ့အပြစ်ရဲ့အဖို့အခဟာနောက်ဆုံးကျတော့သေခြင်းဆင်းရဲပဲမဟုတ်ဘူးလားကျွန်တော်တို့ကိုရှင်ပေထရုဩဝါဒစာဒုတိယစာဆောင်မှာတုန်းကနှုတ်ကပတ်တော်ဟာအဲ့ဒီပျက်စီးခြင်းတရားအကြောင်းကိုလောကအညစ်အကြေးသို့မဟုတ်လူနှလုံးသားအညစ်အကြေးအဖြစ်အခုလိုဖော်ပြပေးခဲ့ပြီးပြီဖြစ်ပါတယ်။ရှင်ပေထရုဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်3နဲ့4မှာကြည်ပါ။ထိုသို့နှင့်အညီငါတို့ကိုဘုံတကိုယ်တော်နှင့်ခေါ်တော်မူသောဖခင်ကိုသိသောဉာဏ်အားဖြင့်ငါတို့ကအသက်ရှင်ခြင်းဖခင်ဝတ်၌မွေးလျော်ခြင်းနှင့်ဆက်ဆိုင်သောအရာရှိသမျှတို့ကိုဖျားတကူတော်သည်ပေးသနာတော်မူပြီထိုသို့သောအဖျင်လေအလွန်ကြီးမြတ်၍အဖိုးထိုက်သောဂရိများကိုငါတို့၌အပ်ပေးတော်မူပြီအကြောင်းမူကားထိုဂရိတော်များကိုအမိပြု၍သင်တို့သည်လောကီတက်မဲ့ခြင်းအညစ်အကြေးနှင့်ကင်းလွတ်သဖြင့်ဖျားပဂရိကိုဆက်ဆံရသောသူဖြစ်ကြမည်အကြောင်းကြီးတဲ့သောတာရှင်မိတ်ဆွေအပေါင်းတို့အဲ့ဒီရှင်ပေထရုဩဝါဒစာအခန်းကြီး1ထဲကဖော်ပြတဲ့လောကီအညစ်အကြေးဆရာဟာနှလုံးသားတွင်ဖောက်ပြန်ခြင်းဖြစ်တဲ့ corruption ဆိုတာကိုဆူဒရာဖြစ်တယ်ဆိုတာကိုကျွန်တော်တို့အဲ့ဒီအပိုင်းမှာရှင်းပြခဲ့ပါတယ်အခုယောနဝတ္ထုကဖော်ပြတဲ့ corruption နဲ့သဘောတရားချင်းသိပ်ပြီးတော့မကွာလှပါဘူးအပြစ်လူသားတစ်ယောက်သာဖြစ်တဲ့ယောနဟာအဖဖျားသခင်တကူတော်ကိုမခံယူမိခဲ့ဘူးဂရိတော်၌လည်းမတီမီခဲ့မိဘူးဒါကြောင့်မို့ခိုင်းတဲ့အလုတ်ကိုမလုတ်ချင်တာနဲ့သွေထိုးပြီးတော့ထွက်ပြေးတယ်အခုတော့သေခြင်းတရားကိုခံယူရတော့မယ်ဆိုတာကိုဝန်းနေပန်းနေဖော်ပြလိုက်တဲ့စကားပါပဲမိတ်ဆွေအပေါင်းတို့ခင်ဗျာအဲ့ဒီလိုအပြစ်တရားအားဖြင့်ပျက်စီးရခြင်းတနည်းအားဖြင့်သေရခြင်းရဲ့သဘောတရားကိုတမန်တော်ကြီးရှင်ပေတရုဟာအထက်ကအတိုင်းပဲဩဝါဒမပြုခင်တစ်ချိန်မှလေအလွန်ပြောင်မြောက်တဲ့တရားဒေသနာအဖြစ်ဟောပြောခဲ့သေးတာကိုတမန်တော်ဝတ္ထုမှာပြန်ပြီးတော့ကျွန်တော်တို့အခုလိုတွေ့နိုင်ပါတယ်တမန်တော်ဝတ္ထုအခန်းကြီး1အငယ်29မှ31မည်အကိုတို့အမျိုး၏အဖဖြစ်သောဒါဝိဒ်၏အကြောင်းကိုငါသည်သင်တို့အားအတိအလင်းပြောပါရစေထိုဒါဝိဒ်သည်သေ၍သင်ကြိုင်သောတွင်သည်ယခုတိုင်အောင်ငါတို့၌ရှိ၏ထိုသူသည်မိမိအမျိုးအနွယ်တဲကလူဇာတိအဖြစ်ခရစ်တော်ကိုဖျားသခင်ထမြောက်စေ၍မိမိပလင်ပေါ်မှတင်တော်မူမည်အကြောင်းဒိဋ္ဌံကျင့်ဆိုတော်မူသည်ကိုပရောဖက်ညံအဖြစ်သိ၍ခရစ်တော်၏ထမြောက်ခြင်းအကြောင်းကိုယီမှတ်လျက်ထိုခရစ်တော်၏စိတ်ဝိညာဉ်ကိုမရဏနိုင်ငံ၌ပြစ်ထားတော်မမူအသာသည်လေပုတ်ဆက်ခြင်းသို့မရောဟုအနာကတန်ပညံနှင့်ဟောလေ၏မရှင်းဘူးလားဒါဝိဒ်မင်းကြီးဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့အထက်မျိုးယိုးဖြစ်တယ်ကယ်တင်ရှင်သခင်ခရစ်တော်မပေါ်ထုံးခင်နှစ်ပေါင်းအနည်းဆုံး1000မက1500နီးပါးလောက်ကပေါ်ထုံးခဲ့တဲ့ဣသရေလဘုရင်ပဲသူ့ရဲ့မျိုးယိုးကမှကယ်တင်ရှင်သခင်ခရစ်တော်ဟာလူသားတီကိုခံယူတယ်ဒီသခင်ဟာအသက်ရှင်တော်မူသောအဖဖျားသခင်ဖြစ်လိမ့်မယ်။ပုတ်ဆက်ခြင်းမရှိနိုင်။ထာဝရအသက်ကိုရယူရှင်ပြန်လိမ့်မယ်ဆိုတာကိုဒါဝိဒ်သက်သေခံခဲ့ပါတယ်တဲ့။မိတ်ဆွေအပေါင်းတို့ဟုတ်ပါတယ်။ကယ်တင်ရှင်ဟာပုတ်ပြက်ခြင်းအရှင်းမရှိခဲ့ဘူးဆိုတာကိုကျွန်တော်သိဖို့လိုအပ်တယ်လို့လူသားဟာမဖြစ်မနေပုတ်ပြက်ရမယ်။ယိုယွင်းဆွေးမြေ့ကုန်ကြရလိမ့်မယ်ဆရာကခရစ်တော်မပေါ်ခင်နှစ်ပေါင်း1500လောက်ကတည်းကဒါဝိဒ်မင်းကြီးဝန်ခံခဲ့ပြီးဖြစ်ပါတယ်သက်သေခံခဲ့ပြီးဖြစ်ပါတယ်နောက်ဆုံးသူ့ကိုမြှုပ်နှံရာသင်ကြိုင်းဂူပင်လျင်ယင်းဤသက်သေပါဒါဆိုရင်ယောနာဟာသေကိုသေရမယ်ကိုဘဝအခြေအနေမှန်ပုတ်ပြက်ချင်းရှိရမယ်ဘဝအမှန်ဆရာကကိုကိုကိုတိုင်းသိနေပြီဆရာရှင်းနေပြီမဟုတ်ဘူးလားဟုတ်ပါတယ်ကျွန်တော်ပြောခဲ့တဲ့အတိုင်း3ရက်တာကာလငါးကြီးရဲ့ဘိုက်ထဲမှာသူဟာသိခဲ့ပါလေပုတ်ပြက်ခဲ့ရပါလေဆရာကယောနဖော်ပြနေခြင်းဖြစ်ပါလေဒါပေမဲ့အဲ့ဒီပုတ်ပြက်ခြင်းဖြစ်တဲ့ဒီသူ့သဘာဝလူသဘာဝစီကနေပြီးတော့သူ့ရဲ့မျှော်လင့်ချက်ဟာကျွန်တော်အတွက်အလွန်အလွန်ကြီးမားတဲ့တရားဒေသနာတော်ပဲဖြစ်လာပါလေကိုတော်သည်အကျွန်ုပ်အသက်ကိုပျက်စီးရမှကယ်ဆယ်တော်မူလိမ့်မည်တဲ့တဲ့ရှင်းတာတော့မရှိတော့ပါဘူး ယောနာဝတ္ထုအခန်းကြီး2အငယ်18အကျွန်ုပ်သည်စိတ်ပြတ်သောအခါထာဝရဘုရားကိုအောက်မေ့၍အကျွန်ုပ်၏ပတ္ထနာသည်သန့်ရှင်းသောဗိမ္မာန်တော်၌ကိုတော်ထံသို့ဝင်ပါ၏မှုသာအနတ္တကိုမှီဝဲသောသူတို့သည်မိမိတို့ဂယုဏခံရအကြောင်းကိုစွန့်ပစ်ကြပါ၏မိတ်ဆွေအပေါင်းတို့စိတ်ပြတ်အားလျော်ခြင်းဆရာမျိုးဟာဘဝတန်တရားလူသားတို့ရဲ့ရင်ဆိုင်ရမြဲသောအရာပဲဆိုရကိုယောနဝတ္ထုဟာသိစီလိုက်ပါတယ်။ဒါဝိမင်းကြီးရဲ့ဆာလံတီချင်းတွေ့တဲ့မှာပြန်ပြီးကြည့်ရင်ဘယ်နှခါမြအမြဲတမ်းပျော်နေတာဝန်းသာနေတာကိုကျွန်တော်တွေ့ရပါသလဲ။နောင်တမြေကြီးနဲ့တောင်းပန်ခြင်းနဲ့ကျေးဇူးတော်ချီးမွမ်းခြင်းတန်တရားမှာပဲတလဲလဲဖြစ်နေတာကိုအလှဲ့ကြကျွန်တော်တို့တွေ့ရစမြဲဖြစ်ပါတယ်။50ခုမြောက်သောဆာလံရဲ့အစပိုင်းကလေးကိုပြန်ပြီးတော့လေ့လာကြည့်ပါ။ဒါဝိသည်ပါတရှိပါနှင့်မှားရင်ပရောဖက်နာသန်၏ဆုံးမခြင်းကိုခံပြီးမှဆက်ဆိုသောဆာလံ။ဩဖျားသခင်ဂျေစုပြုခြင်းသောစေတနာစိတ်တော်ရှိသည့်အတိုင်းအကျွန်ုပ်ကိုသနာတော်မူပါ။စုံမက်တော်မူခြင်းကယုဏများပြားသည်နှင့်အညီအကျွန်ုပ်လွန်ကျူးခြင်းအပြစ်ကိုဖြေတော်မူပါ။ဒုစရိုက်အညစ်အကြေးကိုအကုန်အစင်ဆေးကြော၍အကျွန်ုပ်ကိုသန့်ရှင်းစေတော်မူပါ။အကျွန်ုပ်လွန်ကျူးပါပြီဟုဝန်ချလျက်ကိုယ်အပြစ်ကိုအစင်မပြတ်အောင်းမိလျက်နေပါ၏။ကိုယ်တော်ကိုပြစ်မှားပါပြီ။ကိုတော်ကိုသာပြစ်မှား၍မျက်မှောက်တော်၌ပင်မတရားသောအမှုကိုပြုပါပြီ။သို့ဖြစ်၍မိန့်တော်မူချက်သည်ဖြောင့်ပါ၏။တရားစီရင်တော်မူချက်သည်အပြစ်လွတ်ပါ၏။အကျွန်ုပ်သည်မွေးစားကပင်အပြစ်ပါလျက်ရှိပါ၏။အမိဝန်းထဲမှပရိသေယူစဉ်ပင်အပြစ်ဆွဲပါ၏။အဲ့ဒီတိုင်းပါပဲ။55ခုမြောက်သောဆာလံမှာဒါဝိမင်းကြီးအခုလိုဆိုဖွဲ့ခဲ့တာကိုတွေ့နိုင်ပါသေးတယ်။55ခုမြောက်သောဆာလံ၏အငယ်၄မှ၈အတွင်မှကြည်ပါအကျွန်ုပ်နှလုံးသည်ကိုယ်အထက်မှတုန်လှုပ်၍သေဘေးကိုကြောက်အားကြည်ပါ၏ကြောက်ရွံ့တုန်လှုပ်ခြင်းသို့ရောက်၍အလွန်ထိတ်လန့်ခြင်း၌မွန်းလျက်ရှိပါ၏ငါသည်ဂျိုးငှဲ့ကဲ့သို့အတောင်ကိုရပါစေသောထို့သို့ရလျှင်အခြားသို့ပြန်သွား၍ငြိမ်ဝှက်လျက်နေလိမ့်မည်ဝေးစွာသွား၍တောမှနေရာကျလိမ့်မည်ပြင်းစွာသောမိုးသက်မုန်တိုင်းနှင့်လွတ်ခြင်းဟာအလျင်အမြန်ပြေးလိမ့်မည်ဟုအကျွန်ုပ်စိတ်ရှိပါ၏တဲ့မိတ်ဆွေအပေါင်းတို့လူဘဝအသက်တာဆရာဟာရည်ရည်ရွယ်ရွယ်ဘာများရှိပါသလဲအစဉ်တစိုက်ပြောင်းလဲနေပါ रे အပြစ်နဲ့မကင်းရတဲ့ကြားထဲမှာမှသေခြင်းပန်းတိုင်စီးကိုအိုမင်းချင်းယိုရင်းချင်းတည်နဲ့နေ့တရူဝခရီးဆက်သွားနေရပါ रे အဖဖျားသခင်နဲ့လက်တွဲမဖြုတ်ဖို့အရေးကြီးလာတယ်ဆရာကိုကျွန်တော်အလုံးသတိရကြပါယောနာဝတ္ထုအခန်းကြီး2အငယ်9အကျွန်ုပ်မူကားကျေးဇူးတော်ကိုချီးမွမ်းသောစကားနှင့်ကိုတော်အားရစ်ပူဇော်ပါမည်သစ္စာဂရိထားသည့်အတိုင်းသစ္စာဝတ်ကိုပြုပါမည်ထာဝရဘုရား၏ကျေးဇူးတော်ကြောင့်ချမ်းသာရပါသည်ဟုဆုတောင်းလေ၏ကျေးဇူးတော်ကိုချီးမွမ်းခြင်းစကားနှင့်ရစ်ပူဇော်ပါမည်တဲ့ဘုရားသခင်အမှုတော်ကိုသာဆောင်နေကြတာခိုင်းလိုက်တိုင်းဆောင်ကြီးအောင်ကြီးတွေများလှုပ်ခဲ့မိလေသလားပါဇက်ကပြစ်တောက်တွေများတစ်ချိန်လုံးဖြစ်နေကြလေသလားယောနာအကြောင်းကိုကျွန်တော်အသေးစိတ်မသိခဲ့ကြပါဘူးဓမ္မရာဇဝင်စရုပ်ထစာဆောင်အခန်းကြီး14အရရေယောပောင်ခစ်မှာသူဟာပါဇက်ကတဆင့်ဗျာဒိတ်အားဖြင့်ရှုရိယန္တူတွေစီကမြေကိုပြန်ပြီးနှုတ်ယူရရှိစေမယ်ဆိုတာကိုဟောကြားပေးနိုင်ခဲ့ကြောင်းကိုတော့တွေ့ထားရပါတယ်အဲ့ဒီတော့ဘယင်ကြီးကအလွန်သဘောကျပြီးတော့အမြဲတမ်းနန်းတော်နဲ့ဗိမ္မာန်တော်မှာပဲအလွန်ကံကောင်းတဲ့ပရောဖက်ကြီးဆိုပြီးတော့ခြေမွေးမီးမလောင်လက်မွေးမီးမလောင်သူ့ကိုထားခဲ့လိမ့်မယ်ထာဝရဘုရားရဲ့အမိန့်တော်ကိုနားထောင်ကြဟိရှုရီတွေသိမ့်ထားတဲ့ဒုဣတရီလနေမြေတွေအကုန်လုံးကိုမင်းတို့လွယ်လွယ်ကူကူလေးဝင်တိုက်ပြီးတော့ပြန်သိမ့်ယူကြဆိုတဲ့အမိန့်မျိုးကိုပေါ်ထွက်ရေယောပောင်ကလည်းအဲ့ဒီဤအဖြစ်သူ့ရဲ့ဣတရီလနေမြေတွေကိုပြန်ပြီးတော့ရတာဆိုတော့ဒီပရောဖက်ယောနာကိုအလွန်ချီးမွမ်းထောမနာပြုခဲ့လိမ့်မယ်အင်မတန်လက်ကောင်းတဲ့ပရောဖက်ကြီးဆိုပြီးတော့အဆောင်အယောင်အပြည့်အဝနဲ့ထားတော့ပရောဖက်ပျော့ပြဲပြဲကြီးအဖြစ်ပဲအစီရစ်ပြီးတော့နေခဲ့လိမ့်မယ်ဟုတ်တယ်အဲ့ဒီလိုတခါမှစွန့်စွန့်စားစားမနေခဲ့ရတဲ့ဘဝအသက်တာဆိုတော့အာရှုရိတို့ရဲ့နေမြေနိနေဝေကိုသွားပြီးတော့ငါအမှုတော်ကိုဆောင်စမ်းဆိုတဲ့အချိန်မှာသူမသွားကျင်တာဟာလေအဲ့ဒီလိုအပြင်းထေးတဲ့ဇယိုက်အခြေခံရှိခဲ့လိမ့်မယ်လို့ကျွန်တော်တို့တွက်ပါတယ်အခုတော့သူစိတ်ထိခိုက်ရပြီကျေးဇူးတော်ကိုချီးမွမ်း၍ရစ်ပူဇော်ပါမည်တဲ့တနည်းအားဖြင့်ဖျားသခင်ရဲ့အမှုတော်ကိုအဖဖျားသခင်စေခိုင်းတဲ့အတိုင်းသူလုပ်တော်မယ်ပေါ့အဲ့ဒီလိုဂရုပေးလိုက်ခြင်းပါကျေးဇူးတော်ကြောင့်ချမ်းသာရပါ၏ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့တစ်တဲ့သစ္စာတရားအစစ်အမှန်ကတော့လောကမှာဘယ်မှမရှိနိုင်တော့ပါဘူးမိတ်ဆွေတို့ကျွန်တော်ပါဝင်ပါတယ် ဓမ္မသမိုင်းမှာရှိတဲ့လူသားတွေအကုန်လုံးအကျုံးဝင်ပါတယ်။ကျေးဇူးတော်ကြောင့်သာချမ်းသာခွင့်ရခဲ့ကြခြင်းပါ။ယောနဝတ္ထုအခန်းကြီး2ရဲ့ဏိဂုံးစာရန်ကတော့ယောနအသက်ရှင်ရပြီလို့ပဲဖြစ်ပါလိမ့်မယ်။ကျွန်တော်ပြောခဲ့သလိုသေရွာပြန်ကိုတန်ခဲ့ဆိုတဲ့အလွန်အလွန်ထူးဆန်းအောင်အပွဲသေရွာကပြန်လာရခြင်းသာဖြစ်ပါတယ်။ဟုတ်ပါတယ်။သူဘာမှကြိုးစားဖို့မလိုသလိုကြိုးစားလို့လည်းအရှင်းမရနိုင်ပါဘူးအဖဤအမိန့်တော်အားဖြင့်တက်တက်သားဖြင့်သူကျေးဇူးတော်ကြောင့်အသက်ရှင်ခဲ့ရခြင်းပါထို့အခါငါကြီးသည်ထာဝရဘုရား၏အမိန့်တော်ကိုခံ၍ယောနကိုကုန်းပေါ်သို့အံ့လေ၏
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မောင်းကြမိုင်းတွေကယောနဝတ္ထုခန်းကြီး3အခန်းငယ်1ကနေအခန်းငယ်3အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်